ကဲ့ဒီကုသူတို့သူကုဆရာဝန်ကြီးနဲ့ဂုဏ်ဥဆောင်ပမောကဒေါက်တာဦးတက်စလာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီစီဂျိုယောဂါတွေတော်တော်များများအဖြစ်များလာပြီးတော့ဒီစီဂျိုကြောင့်သိဆုံးကြရတယ်လို့ပြောတာလည်းတဖြည်းဖြည်းများလာတဲ့ခါကျတော့ဆရာကြီးအဲ့ဒီအနေထားကဘလို့ဖြစ်နေတာလဲဆရာ
ကျွန်တော်မြန်မာနိုင်ငံမှာစီဂျိုသူတို့ယောဂါကပြင်းပြကျောက်ကမန်းလိပ်ဖြစ်နေပါတယ်အဲ့ဒါနဲ့အတူတူသူနဲ့ဆက်ဆက်ပြီးတော့ဒီတဲ့ယောဂါတွေပေါ့နှလုံးယောဂါကျောက်ကယောဂါတန်ဆာယောဂါတိုင်းလို့လဲဆိုးကြကောင်းတော့များနေပါတယ်အဲ့တော့စီဂျိုသူတို့ယောဂါတွေရာဇောဆက်ကြည့်ရင်ဒီရရောက်ပြီးဒီကအသက်25နဲ့64နှစ်တိတော်ဒီမှာကျွန်တော်2014ကလောက်ထားတဲ့ business service ပေါ့ thank you လို့ခေါ်တဲ့ service ရဆိုရင်တော်တော်များများကြံပြန့်နှံ့နေဖြစ်ပေါ်နေတယ်ကျွန်တော်ဒီဒီဇိုင်းရာစီဂျီသူရောကအပြင် international diabetes federation ကတော်ရင်းမှာစီဂျီသူရောကဒီပွင့်ဒီမှာ6.8%လောက်ရှိနေလို့ခံမှန်းတာပဲဒါဆိုခံမှန်းတာပဲရှိတယ်ကျွန်တော်တကယ်ဒီဂျီဂျီမှာရှင်းပြီးတော့လူတွေရှင်းရတော့ပြီးတော့စမ်းသပ်ပြီးဆွေးနွေးလိုက်တဲ့ကတော့ time gain ဒီတဲ့စတိကလုံးရဲ့ဒီတာဘာပြလဲဆိုတော့ဘဝနေမှာဒီဂျီအရောက်တရားမှာအများဆုံး10%ပါစီဂျီပြည်ရောကဖြစ်တယ်လို့ပြောလို့ရတယ်တကယ်ဒီတာ prevalence ဆိုတဲ့ရောဂါပြပွန်းလို့ဒီလိုပြောမှဆိုရင် 10.5% ဒီဂျီရောက်ပြမှာ10.5%ကတော့စီဂျီပြည်ရောကဖြစ်နေတယ်လို့တွေ့တယ
်ဟုတ်ကဲ့လူ10ယောက်မှာ1ယောက်ဖြစ်နေတော့ဆရာနော
်10ယောက်မှာ1ယောက်လုံးဖြစ်နေတယ်အဲ့တော့2000ကျော်ကုတီမှာရှိတဲ့မြန်မာနိုင်ငံရဲ့ population data နဲ့တွက်ကြည့်လိုက်လို့ကျင်းရဦးရေ 50% မှာ2.5%အနည်းဆုံးရှိမယ်လို့တွက်ချက်လို့ရတယ
်ဟုတ်ကဲ့ဆရာတော့တော်တော်များတာပါဟုတ်ကဲ့ပြောပါဆရာ
များတယ်အဲ့ဒါနဲ့ပုံပြီးဆိုရင်တော့ငါစီယုံကြည့်ရင်စီယုံကနေဦးအဆင့်ပေါ့ကုရင်ဓာတ်ကြီးဆိုခေါ်တဲ့အဆင့်အဲ့အဆင့်ဖြစ်ပြီးတော့မှနောက်ဆင့်မှာစီယုံဖြစ်သွားတာအဲ့အဆင့်ကတောင်ပိုင်းကျတော့လူတော်မှအဲ့ဒီ pre-diabetes thing ကဘလောက်ရှိတယ်ဆိုတော့ ဝင်က19.7% ရှိတယ်။အကျန်းဒီကဘာကြီးစီယူတူရောကျွန်းတူရဲ့20လောက်က pre-diabetes ရှိတယ်။အဲ့တော့ဒီ10ဦးမှ10ဦးလောက်ကစီယူသူတွေရောကဖြစ်မဲ့အခြေအနေမှာရှိနေပြီးတော့
ဟုတ်ကဲ့
ဒီ10ဦးမှ1ဦးကစီယူသူတွေရောကဖြစ်ပြီးသားဖြစ်နေ
။ဟုတ်ကဲ့အဲ့တော့တဝက်လောက်ကတော့ဆရာမဖြစ်ဘဲနဲ့ကာကွယ်သွားနိုင်တဲ့အနေအထားရှိတာပါဆရာနော
်။မဟုတ်ဘူးကျွန်တော်ရှိမှကဘယ်လိုဖြစ်နေလဲဆိုတော့အဲ့ဒီ pre-diabetes ဖြစ်နေတဲ့သူတွေကသူတို့ကpre-diabetes ဖြစ်နေတာဆိုတာလည်းမသိဘူး။နောက်စီဂျိုဖြစ်နေတဲ့သူတွေကိုယ်တိုင်ကလည်းစီဂျိုဖြစ်နေတဲ့သူကိုသိတဲ့ကနည်းနေတယ်။အဲ့ဒါကြောင့်မို့စီဂျိုရဲ့နောက်ဆက်တဲ့ယောဂါတွေ၊နှလုံးယောဂါတွေ၊ကံလေးပြတ်တာတွေ၊ကြောက်ကယောဂါတွေကျန်ကျန်နေတဲ့သူတွေဖြစ်ပြီးမှစီဂျိုဖြစ်ပြီးတော့နောက်ဆုံးကျတော့ဒီရဲ့ရှင်ကတော့နောက်ကျပြီးတော့မှကျွန်တော်ကပြည်လာပြီးတော့တော့ယောဂါတွေဖြစ်ပြီးပြေကျတာပေါ့
။ဟုတ်ကဲ့ဆရာ။ဒါက
စီဂျိုသူယောဂါလူနာရှင်ပေါင်းရဲ့90ကျပ်ကိုင်းကစီဂျိုသူယောဂါရှိရသားနဲ့ရှိမှမပြေဖြစ်နေကြတာ
။ဘ
ာမကြီးကဒီကပူဆိုတယ်။ဘာမကြီးကစီဂျိုရာရှိတဲ့လူရဲ့25ကျပ်ကိုင်းတုန်းကစီဂျိုသူယောဂါရှိနေမှပြီးတော့25ကျပ်ကိုင်းတုန်းကစီဂျိုသူယောဂါရှိလို့ရှိမှမပြေဖြစ်နေ
။ဟုတ်ကဲ့ဆရာ။ဒါ
ကအင်ပလန့်ဆွေးနွေးကောင်းတဲ့အခြေအနေပေါ့။ဟု
တ်ကဲ့။အဲ့တော့အခုဒီစီဂျိုကြောင့်ပြေဆုံးရတဲ့အချိန်မှလည်းနောက်ဆက်တွဲခုနကဆရာပြောတဲ့ဒီနှလုံးယောဂါတို့၊ကြောက်ကွက်ယောဂါတို့၊ကင်ဆာတို့ရှိတာကိုသိမဲ့အနေထားမရှိဘူးထင်တယ်ဆရာ။စီဂျိုတက်ပြီးသေသွားတယ်လို့ပဲပြောကြတယ်ပေါ့နော်။
ဒီကတော့မှမသိတော့ဟိုကနေသိဖို့ကထားအောင်ပေါ့။အဲ့တော့ဒီလိုယောဂရှိပြီးလို့ဒီတဲ့အချိန်မှာဒီနာ90ကျော်ကတော့တော်တော်နှလုံးယောဂကျောက်ကယောဂကျောက်ကကျော်တဲ့ယောဂနဲ့ဖြစ်နေကြတယ်ဆိုရင်အ
ဲ
့တော့နောက်တစ်ခုဆိုတော့ကျော်တဲ့ pre-diabetes ဆိုကျော်တဲ့အချိန်ကြီးရလေသကုရတ္တကုရိယကရောဆိုတော့ဘောင်းကြီးက5တန်းကျော်တဲ့သူတို့ဒီကြီးကြီးဖြစ်မဲ့အချိန်မှာကနေဦးစစ်မှာဖြစ်ပြီးတော့စောင့်နေတယ်အဲ့ဒီ pre-diabetes ကြီးကြီးလူယောဂကတော့ဒီမှာအင်တန်အရေးကြီးတယ်ဘာကြောင့်လဲဆိုတော့အဲ့ဒီ pre-diabetes တွေကနောက်90ကျော်သောကြီးကြီးယောဂအနည်းဆုံး3000ကျော်ဖြစ်မယ
်။အဲ
အဲကြောင့်သူကကြီးကြီးရဲ့အဲ့တော့ပူကြီးကြီးကလည်းအဲ့ဒီကြီးကလောလောဆယ်ကြီးကြီးအချိန်မှာကြီးကြီးယောဂမဖြစ်နိုင်အောင်တော့ပမာလူဘာမှမရှိတဲ့ကျန်းမာတဲ့ကြီးကြီးတဲ့ဆိုင်နှစ်ဆပူပြီးတော့နှလုံးသွေးကြောချင်းတဲ့ယောဂပူဖြစ်ကြတာ။အဲ့တော့ကြီးကြီးဖြစ်နေတဲ့အုပ်စုကစစ်တပ်မှ၅သန်းကဆိုတော့နှလုံးယောဂ၊ကြောက်ကယောဂ၊ကင်ဆာယောဂတွေဖြစ်ကြတယ်။ကြီးကြီးယောဂဖြစ်ပြီးကျူပြီးတော့မဖြစ်နိုင်တဲ့ကြီးကြီးအစစ်အကျိုးဆင့်မှရှိတယ်နာတန်တော့ဒီရလေသွားပြောတဲ့ယောဂကြီးပူဖြစ်တာနှစ်ဆအဲဒါကြောင့်ကျွန်တော်ကဘာလို့နှလုံးယောဂနဲ့သွားပြောတဲ့ဒီချက်တဲ့ယောဂကြီးကျောက်ယောဂကြီးအဖြစ်အများကြီးတွေ့ရပြီးနေကြ
ဟုတ်ကဲ့ဆရာအဲ့တော့ဒီသေဆုံးမှုတွေကိုရှော့ချနိုင်ဖို့ဆိုရင
်
ဟုတ်ကဲ့ရှင်းပါတယ်ဆရာအဲ့တော့ဒီသေဆုံးမှုတွေကိုစီဂျိုကြောင့်ပေါ့နော်ရှော့ချနိုင်ဖို့ဆိုရင်ဆရာအဓိကအရေးကြီးဆုံးအချက်ဆိုဆရာဘယ်အချက်တွေကိုကြံပေးမလဲ
ဒီယောဂကြီးကိုကာကွယ်ရမယ်ကာကွယ်ရေးအဆင့်ပုံစံရှိရဒီယောဂဖြစ်စီနိုင်တဲ့ကိုယ်ကျပေါ်နေတဲ့ risk factor ကြီးရှိတဲ့ဒီကိုကျွန်တော်ကကြားပေးရမှာယူပြီးတော့ဒီ risk factor ကြီးကိုကြည့်ကြည့်ရအောင်ဖြစ်တော့ဒါကြည့်လို့မယ်။ညကျွန်တော်ရဲ့လူမှုကိုလည်းဒီ risk factor ကြီးမဖြစ်အောင်ကျွန်တော်ကဒါကြည့်လို့ဒါကိုကျွန်တော်စာစကားနဲ့တော့ primary prevention ပေါ့ Now, see you do your treated to so called the year, you know, see you do your So the concept of your body, you know, second prevention war. Now, the truth is, you know, a dealer team, and you know, you got to write your opinion, the editor, and you know, you got to write your job, and you have a time before. ဒီဆုံးချင်းစောပြီးမကြွတယ်မဖြစ်အောင်ကျွန်တော်ကောက်ကိုရရတယ်အဲ့ဒါကိုတရှာပြီးပြန်ရှင်းလို့ခေါ်တယ်အဲ့တော့ကျွန်တော်အဲ့ဒီအဆင့်၃၀လုံးဒီလူလူတို့ကတန်းကြီးကြမှာကျွန်တော်လုပ်အောင်ကောက်ကိုရရအဲ့တော့ဒီယောဂရီကဘာကြောင့်ဖြစ်လဲလို့ အဲ့ဒီအားလုံးကတော့ဘယ်လိုအရင်ကိုဖြစ်အဲ့တော့အဲ့ဒီရစ်ဆက်ကလူ့ဘဝကကာကွယ်နေရင်ညလေးဆောင်ရတဲ့ဆုံးတဲ့ပုံစံဖြစ်မှာဒီလိုရေကောက်လဲကာကွယ်ရောက်မယ်ဒါပေမဲ့ဒီချက်ချင်းရောကာကွယ်ရောက်မယ်ကျန်စာရောကာကွယ်ရောက်မယ်နာတာရှိတချို့လမ်းကြောင်းရောကတွေကိုလည်းကာကွယ်ရောက်မယ်အဲ့တော့ဒါကိုကာကွယ်ဖို့ဆိုရင်သုံးချက်လုပ်တယ်တစ်ခုကပါလဲဆိုတော့ဗမာပြည်မှာဒီရစ်ဆက်ကချင်း ျွန်တော်ရဲ့ပြည်သူလူထုကိုဒီ risk factor တွေကိုတကယ်ကမထိတွေ့အောင်မစားသုံးနိုင်အောင်ကျွန်တော်ကလုပ်ပြီးလို့ရတယ်။နံပါတ်3ကတော့ဒီ risk factor တွေရနေပြီးစီယူဖြစ်လာတဲ့လူဆိုတော့နည်းနည်းတော့ဖြစ်တဲ့ပြီးဆော့စီယာပြီးတော့ထိထိရရကုသရေးကိုလုပ်နိုင်အောင်လို့ကျွန်တော်ရဲ့ကျမ်းမာရေးစနစ်ကိုပြုပြင်ပြောင်းလဲဖို့ကျွန်တော်လုပ်တော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျော်